မင်္ဂလာညနေခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ18ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကိုတိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမိုက်တက်စင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါမြောက်ကိုရီးယားဆိုရဟာနျူကလ িয়ার စီစဉ်ကိုဆွန့်လွတ်ဖို့မရှိဘူးဆိုတာ VOV ကရတဲ့ထောက်ထားတစ်ခုမှတွေ့ရပါတယ်။မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တွေဟာချုပ်ရင်းလွဲချော်မှုတွေနဲ့မအောင်မြင်ခဲ့ဘူးလို့တီချာလီလာပြုစုတဲ့အစီအစဉ်ကစားတစ်ခုမှဖော်ပြထားပါတယ်။အိုမန်ပင်လယ်ကွင်းမှာယူနိုက်တက်ဒီမိုနစ်စင်ကိုတိုက်ခိုက်တာအီရန်လက်ချက်လုပ်ပြတဲ့တပ်ပုံအစ်တွေကိုပန်တဂွန်စစ်ဌာနချုပ်ကထုတ်ပြန်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ
။ကောင်းပါပါရှင်။စီရပတိပခဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာလုံခြုံရေးဆိုရင်မို့ကြောင့်နောက်ထပ်အုပ်ချုပ်ရေးမှု7ဦးနှုတ်ထွက်စာတင်သွားပါရယ်
။အုပ်ချုပ်မှုတွေကတော့လုံခြုံသွားပါပြီ။ဒီနေ့ကတော့စစ်တရားကိုပြီးတော့ထောက်ပါတယ်။အဲ့ဒါတော့အပြင်ရှင်းနေသေးဘူး။နောက်ကလာ
မှဘုံမင်းကျေးရွာအုပ်ချုပ်ရေးမှုဦးထွန်းဝင်းပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြားကြမှာပါ။ဒါအပြင်ကဘာတဝါမှာစီးပွားရေးအခြေအနေတွေမကြီးမရဖြစ်နေပေမဲ့လည်းရှေ့လာမယ့်နှစ်တွေအတွင်းမြန်မာနိုင်ငံရဲ့စီးပွားရေးအလားအလာတွေကောင်းနေတယ်လို့ကဘာဘန်ကခန့်မှန်းလိုက်တဲ့သတင်းနဲ့အတူနိုင်ငံတကာသတင်းဆောင်မမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ထပ်ပြီးတော့ရွေးကောက်ပွဲဝင်မဲ့သတင်းဆောင်မကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုကိုကျကျော်သိန်းနဲ့မအီတန်စင်တို့ကပြောပြပေးကြပါအောင်ရှင်။
ဟိုအတွင်းမှုကအလွတ်တော်စီးမှလည်းအဲ့လိုနိုင်ရကြတဲ့ကိစ္စလဲဆွေးနွေးရပြီပေါ့ဗျာအဲ့လို
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟာနျူကလ িয়ার လက်နက်ထုတ်လို့ရေသူအစိုးရရဲ့အစီအစဉ်ကိုဆွန့်လွတ်ဖို့ရွေးချက်မရှိဘူးဆိုတော့ VOV ကရခဲ့တဲ့မြောက်ကိုရီးယားအစိုးရတရားဝင်စော်စရန်တခုမှတွေ့ရပါတယ်ဒါဟာဖြင့်မြောက်ကိုရီးယားကနျူကလ িয়ার ကင်းရှင်းအောင်လုပ်မှတည်ကြတယ်လို့သမ္မတထရမ့်အစိုးရကပြောထားတာနဲ့ကွဲလွဲနေပုံရပါတယ် VOV ကရတဲ့ထောက်ထားဟာသမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်တို့ရဲ့ဒုတိယကြိမ်ထိပ်သီးအစည်းအဝေးမတိုင်ခင်မြောက်ကိုရီးယားဆိုရတွင်တရားဝင်သဘောထားနဲ့ပတ်သက်လို့စစ်ဖက်ထိပ်တန်းတာဝန်ရှိသူတွေကိုညွှန်ကြားချက်ပေးတဲ့တင်ကြားရေးလမ်းညွှန်ချက်တစ်ခုဖြစ်ပါတယ်။ဟနွိုင်းမှာလုပ်တဲ့ဒုတိယထိပ်သီးအစည်းအဝေးမှာနောက်ဆုံးသဘောတူညီချက်တစ်ခုရအောင်လုပ်ပြီးကမ္ဘာပေါ်မှာနျူကလ িয়ার မဟာဗျူဟာနိုင်ငံတစ်ခုအဖြစ်လက်ခံအတိအမှတ်ပြုလာစေမယ့်နည်းလမ်းတစ်ခုအဖြစ်အသုံးချဖို့ကင်ဂျွန်ဝန်းကထိပ်သီးအစည်းအဝေးပေါ်သဘောထားခဲ့တယ်ဆိုတာအဲ့ဒီအထောက်အထားမှာရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။ဒီအစည်းအဝေးကိုမိမိတို့ဖန်တီးထားတဲ့နျူကလ িয়ার အင်အားပိုပြီးခိုင်မာစေဖို့အသုံးချမယ်လို့ကင်ဂျွန်ဝန်းကပြောတာကိုကိုကဖော်ပြထားပါတယ်။ဟန်နွိုင်းထိပ်သီးအစည်းအဝေးမှာနျူကလ িয়ার ကင်းရှင်းရေးနဲ့တန်ခတ်ရည်ရွယ်မှုလျှော့ပေါပေးရတော့ပေါ်အမြင်မတူကြတဲ့အတွက်သဘောတူညီချက်တစ်ခုခုမရဘဲပြီးဆုံးသွားခဲ့ပါတယ
်။ပြီးခဲ့တဲ့သတင်းပတ်အိုမန်ပင်လယ်ခွေးကနိုင်ငံသားရင်ရဲ့ရေတံတင်တင်မော20ကိုအီရန်ကတက်ခတ်ခဲ့တဲ့သက်တည်ဖြစ်တဲ့ဓာတ်ပုံတွေကိုအမေရိကန်ပင်လယ်ကိုစစ်ထာနာချုပ်ကထုတ်ပြန်လိုက်ပါတယ်။အီရန်ရဲ့တော်လှန်ရေးအင်စောက်တပ်ဖွဲ့ IRGC ကမပေါက်ကွဲသေးတဲ့မိုင်းတလုံးကိုချစ်ပန်းပိုင်ကိုကူက courage ရင်းနဲ့တင်တင်မော့ရဲ့ဘေးကနေခွာယူသွားတာကိုဓာတ်ပုံမှာတွေ့ရတယ်လို့အမေရိကန်ကပြောပါတယ်။နောက်ဓာတ်ပုံတစ်ခုမှာတော့တင်မော့မှာမိုင်းပုံဘယ်နေရာမှာကတ်ထားလိမ့်ဆိုတာကိုတွေ့နိုင်ပါတယ်။နောက်ထပ်ဓာတ်ပုံတစ်ပုံမှာတော့ courage တင်မော့မှာအပေါက်ကြီးတစ်ခုဖြစ်နေတာကိုတွေ့ရပြီးတော့ဒါမိုင်းပုံပေါက်ကွဲလို့ဖြစ်ရတာလို့ဘယ်နေကောင်ကဆိုပါတယ်။ဗီဒီယိုရုပ်သံမှတ်တမ်းအထောက်အထားတွေအရဒီတက်ကိတ်မှုဟာအီရန်လက်ချက်ဆိုတာပေါ်လွင်ကြောင်းနဲ့မပေါက်ကွဲသေးတဲ့မိုင်းကိုဖယ်ရှားနိုင်စွမ်းရှိရတဲ့အီရန်မှာရှိခဲ့တယ်ဆိုပြီးတော့လေအမေရိကန်ကပြောဆိုခဲ့တာပါဒီတက်ပုံတွေနဲ့ပတ်သက်ပြီးတော့အီရန်ဘက်ကတုံ့ပြန်တာမရှိသေးပေမဲ့လေဒီရေနံတဲ့သင်္ဘောတွေကိုတိုက်ခိုက်မှုမှာတတ်တတ်မှုမရှိဘူးလို့ပြောဆိုထားတယ်လို့ဒီလိုဆွဆွဲချက်တွေဟာအထိပယ်မရှိတဲ့အပြင်အနေရများတယ်လို့လည်းပြောဆိုထားပါတယ်တင်းလာတဲ့နေ့လယ်ပိုင်းလုံးကအမေရိကန်ယာယီကာကွယ်ရေးဝန်ကြီးဖက်ထရစ်ရှင်နဟန်ကအရှိလယ်ပိုင်းဒေသကိုတက်သားထောင်ကျော်လောက်ဆေးလွတ်မယ်လို့ကြီးညာခဲ့ပြီးတော့ဒါဟာခင်စစ်သဘောအနေနဲ့ဆေးလွတ်တာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်
။တနင်္လာနေ့ကကိုင်ရိုမြို့တော်တရားခွင်ထဲမှာရုပ်ရက်လဲကျသေးဆုံးသွားတဲ့အီဂျစ်သမ္မတဟာမိုဟာမက်မော်စီကိုဒီကနေ့ညမျိုးတကြိုလိုက်ပါပြီ။မစ္စတာမော်စီဟာအီဂျစ်နိုင်ငံမှာဒီမိုကရေစီနှိကျရွေးကောက်ပွဲနဲ့ပထမဆုံးရွေးကောက်ခံရတဲ့သမ္မတဖြစ်ပြီးနောက်ပိုင်းမှာသူ့ကိုစစ်တပ်ကအာဏာသိမ်းချုပ်ချလိုက်တာပါ။ကိုင်ရိုမြို့တော်ကတူရာအချင်းထောင်ထဲမှာလုပ်တဲ့အာသုဘဝုပြုစုတောင်းပွဲကိုသူ့ရဲ့မိသားစုဝင်တွေတယောက်ခဲ့ကြပြီးမျိုးတော်ရှိပိုင်းခိုင်ကနက်ဆာစီးတီးမှာရှိတဲ့တင်းကျိုင်းမှာမြေမျိုးတကြိုလိုက်တယ်လို့သူရဲ့အကျိုးဆောင်ရှိနေသူကပြောပါတယ်။မစ္စတာမော်စီကိုရှက်ကီယက်ပြည်နယ်သူရဲ့ဇာတိမျိုးကမိသားစုတင်းကျိုင်းမှာမြေမျိုးတကြိုဖို့လူညုံရေးအဖွဲ့တွေကခွင့်ပြုခဲ့ဘူးလို့သူရဲ့သားဖြစ်သူအာမက်ကပြောပါတယ်။အသက်68နှစ်အရွယ်မစ္စတာမော်စီဟာပျော်မှုနဲ့ဆွဲချက်တင်ခံရတဲ့ကိုင်ရိုမြို့တော်တရားခွင်မှာတင်းလာနေကစကားပြောနေရင်လဲကျသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရားစစ်ဆေးချိန်တွင်သူ့ကိုထည့်ထားတဲ့မှန်ကန်တွေကနေ9မိနစ်လောက်စကားပြောပြီးချိန်မှာသူချမ်းပြင်ပေါ်လဲကျသွားတာလို့ဆိုပါတယ်။မစ္စတာမော်စီကိုဆေးရုံခေါ်သွားပေမဲ့နှလုံးရောဂါဖောက်သွားပုံရပြီးဆေးရုံရောက်ချင်းမှာပဲကွယ်လွန်သွားတယ်လို့နိုင်ငံပိုင်ရုပ်သံဌာနကကြေညာပါတယ်။မိုးစလင်ညီကိုရိုများအဖွဲ့မှနှစ်ပေါင်းများစွာထိတန်းကောင်းဆောင်သူဖြစ်ခဲ့သူမစ္စတာမော်စီဟာ2012ခုနှစ်မှာသမ္မတဖြစ်ရွေးကောက်ခံခဲ့ရပြီး သူ့ဘော်ကန့်ကွက်ဆန္ဒပြပွဲတွေဖြစ်ပြီးတဲ့နောက်အီဂျစ်စစ်တပ်ကအာနာတင်ထုတ်ချလိုက်တာပါသူကိုဖြုတ်ချလိုက်ပြီးတော့ထောင်ထဲထည့်ထားခဲ့ပြီးမွတ်စလင်ညီကိုရောမျိုးဖွဲ့ကိုလည်းစစ်တပ်ကနှိမ်နင်းဖြိုခွဲခဲ့ပါတယ်
ဘိုအမေရိကတိုက်နိုင်ငံတွေဖြစ်ကြတဲ့အယ်ဆာဗာဒေါ၊ဂွါတီမာလာနဲ့ဟွန်ဒူရပ်စ်နိုင်ငံတွေအတွက်အထောက်ပံ့အကူအညီငွေဒေါ်လာတန်းနဲ့ချီကိုရုပ်သိမ်းဖို့ထရမ့်အစိုးရကပြင်ဆင်နေပါတယ်။မက္ဆီကိုနဲ့ဆက်ကိုဖြတ်ကျော်ပြီးတော့အမေရိကန်ပြည်အောင်စုမှာကိုလွန်ကွင်းရလို့တဲ့ဘိုအမေရိကတိုက်နိုင်ငံကရွှေပြောင်းနေထိုင်လို့သူထောင်ထဲချီပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့ ောက်လိုက်တာကရက်ဆက်လွန်ပါတယ်ဆိုပြီးတော့လွှတ်တော်အမတ်တွေကပြောဆိုနေပြီးတော့ဒီစီစဉ်ကိုဆန့်ကျင်ကြပါတယ်ဒီလိုအကူအညီဖြတ်တောက်လိုက်မှုကြောင့်ရွှေပြောင်းနေထိုင်သူတွေပိုတော့များလာနိုင်သေးတာကြောင့်ဒီစီစဉ်ကအဆင်ပြေမှာမဟုတ်ဘူးလို့ဝေဖန်နေကြရတယ်ဖြစ်ပါတယ်
ဒီအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့အင်္ဂါညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံကနေရိုဟင်ဂျာမွတ်စလင်တွေထွက်ပြေးသွားတဲ့အခြေအနေမရောက်ခင်နှစ်တော်ကြာခဲ့ကကုလသမဂ္ဂအဖွဲ့အစည်းအများပြားဟာအတူတကွညှိနှိုင်းလှုပ်ဆောင်မှုပြက်ကွက်ခဲ့ကြတာကြောင့်စနစ်နဲ့အဖွဲ့အစည်းတစ်ခုလုံးလိုက်မအောင်မြင်မဲဖြစ်သွားရတယ်လို့ကုလသမဂ္ဂနဲ့ပတ်သက်ပြီးတရားလိလာဆန်းစစ်ထားတဲ့စင်ကာစာတစ်ခုမှဖော်ပြထားပါတယ်။36မျက်နှာပါဒီစင်ကာစာကိုဂွာဒီမာလာနိုင်ငံသားရဲ့ဝန်ကြီးဟောင်းနဲ့ကုလသမဂ္ဂဆိုင်ရာဂွာဒီမာလာတန်မန်ကြီးဟောင်းဂျော့ဂျ်ရူဇန်တော့ကလိလာပြုစုခဲ့တာပါ။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတန်တမန်ကြီးအရနောက်ကွယ်မှာညှိနှိုင်းလှုပ်ဆောင်မလား။လူသိချင်ကြဝေဖန်ပြောဆိုပြီးလှုပ်ဆောင်မလားဆိုတဲ့မတူကွဲခြားတဲ့အမြင်တွေကိုကုလသမဂ္ဂအနေနဲ့ပေါင်းဆက်လှုပ်ဆောင်နိုင်ခဲ့ဖို့ကောင်းတယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။ရလဒ်ကတော့သတိလင်္ကာမှာတမိခွဲထွက်ရေးဝါဒီတွေနဲ့ဖြစ်တဲ့ဒီတွင်စစ်2009ခုနှစ်ကအဆုံးသတ်ချိန်မှာဖြစ်ခဲ့တဲ့အတိုင်းကုလသမဂ္ဂစနစ်ရဲ့လုံးဝချို့ယွင်းတဲ့လှုပ်ဆောင်ချက်တစ်ခုဖြစ်သွားခဲ့တယ်လို့ရူဇန်တော့ကပြောပါတယ်။ဒီအစည်းအဝေးပေါ်လူခွင့်ရေးဆောင်တိလာရဲ့အဖွဲ့ HRW ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူးဖီးလ်ရောဘတ်ဆန်ကတော့ဝေဖန်ပြောဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တဲ့လူသာရုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုအတိုင်းအတာပမာဏနဲ့ဘင်္ဂလားဒေ့ရှ်မှာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းပေါ်လာတာကိုကြည့်မယ်ဆိုရင်ဒီအစိုးရကစားဟာအထင်ကြီးထအောင်ထင်ကြီးအောင်ရေးထားပေမဲ့မျောလင့်ထားသလောက်ဖြစ်မလာတဲ့အစိုးရကစားတစ်ခုပဲဖြစ်ပြီးတော့လုံးဝကိုစိတ်ပျက်စရာပါပဲလို့တနင်္လာနေ့ထုတ်ပြန်တဲ့အခုမှဖီးလ်ရောဘတ်ဆန်ကဝေဖန်ထားပါတယ်။မြန်မာဆွေရကတော့ရိုဟင်ဂျာလို့ခေါ်ဆိုတာကိုအတိအမှတ်ပြုမထားသလိုရခိုင်ပြည်နယ်မှာဖြစ်တဲ့ခေတ္တတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်ပြောဆိုချက်တွေပေါ်အမြဲလိုညှင်းဆန်တုံ့ပြန်ထားပါတယ်
။ဟောင်ကောင်ပါလီမန်မှာဆွေးနွေးအတည်ပြုဖို့ကြိုးစားခဲ့တဲ့တရားခဏ်လွှဲပြောင်းပေးဖို့ရည်ဆိုင်ရာဥပဒေမူကြမ်းကြောင့်ဇနပြဝယ်ရေးစတင်ခဲ့ပြီးတော့နိုင်ငံရေးမဏိတက်မှုတွေဖြစ်ခဲ့ရတဲ့ပုံမှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့မှတောင်းပန်စကားပြောဆိုခဲ့ပါတယ်။ဒါပေမဲ့အများတောင်းဆိုနေသလိုရာထူးကနေနှုတ်ထွက်ပေးဖို့ကိုတော့သူကညှင်းဆန်ပြီးတော့အုပ်ချုပ်ရေးမှူးတက်တန်းကုံဆုံးတဲ့အထိဆက်လုပ်သွားမယ်လို့ကတိပြုပြောဆိုခဲ့ပါတယ်။ရာဇဝတ်မှုကျူးလွန်တယ်လို့မတင်တာတွေကိုတရုတ်ပြည်မှကြီးကိုအမှုရင်ဆိုင်နိုင်ဖို့ဟောင်ကောင်ကနေလွှဲပေးနိုင်မဲ့ဥပဒေကြမ်းကိုလွှတ်တော်မှအတည်ပြုနိုင်ဖို့ကြိုးစားခဲ့တဲ့ပေါ်မှာလူတန်းနဲ့ချီပြီးတော့ဆန္ဒပြခဲ့ကြလေဖြစ်ပါတယ်။ဒီငွေနေတော့ကဆန္ဒပြသူ2တန်းလောက်ထိရှိတယ်လို့စီစဉ်သူတွေကပြောနေကြပါတယ်။ဟောင်ကောင်မှာဒီမိုကရေစီနည်းလမ်းကျရွေးကောက်ပွဲကျင်းပဖို့2014ကစတင်တောင်းဆိုခဲ့တဲ့ Umbrella Movement ထိလှုပ်ရှားမှုကြောင့်ထောင်ဒဏ်ကျခံခဲ့ရပြီးတော့တင်းနာတွေကမှအချင်းချင်းကပြန်လွတ်လာသူဟောင်ကောင်လူခွင့်လှုပ်ရှားသူကြောင့်သာဂျော့ရှော့ဝမ်ကလည်းဆန္ဒပြပွဲတွေမှာပူပေါင်းပါဝင်ခဲ့ပါတယ်။မက်ကန်ပြောင်စုကတော့ဆန္ဒပြသူတွေကိုထောက်ခံကြောင်းနဲ့စန့်ကျင်ဆန္ဒပြနေသူတွေဟာအခြေခံခွင့်ရည်တွေအတွက်ငြင်းငြင်းစွာဆန္ဒပြနေတာဖြစ်တယ်လို့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်ခွင့်ရည်တွေအတွက်ဆန္ဒပြနေရလည်းဖြစ်တဲ့အကြောင်းဒါကြောင့်လည်းအမေရိကန်အနေနဲ့လိလာဆောင်ကြည့်နေပြီးတော့ဟောင်ကောင်လူတို့ရဲ့ဆွေးရုံပွဲချက်တွေကိုဖြည့်ရှင်းပေးဖို့ဟောင်ကောင်ဆွေးရုံကိုဆက်လက်တောင်းဆိုနေတဲ့အကြောင်းမက်ကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Morgan Ortegas ကပြောပါလိမ့်
အမေရိကန်ပြည်ထောင်စုမှာကြောင်းတက်နေတဲ့တရုတ်တက္ကသိုလ်ကျောင်းသားတွေကိုအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေနဲ့ပတ်သက်ပြီးတရှုလှုပ်ထောက်လှမ်းဖို့ပြည်အစိုးရကဖိအားပေးခိုင်းစီတာတွေပိုးပြီးများလာနေပါတယ်။အထက်လူတော်ထောက်လှမ်းရေးကော်မတီဒုတိယဥက္ကဋ္ဌဒီမိုကရက်ထက်လူတော်မန်မာကဝေါ်နာကတနင်္လာနေ့မှာလူဆွဆွဲပြောဆိုသွားတာပါ။ကျွန်တော်နိုင်ငံမှာတံမြန်ထောက်လှမ်းရေးလှုပ်တဲ့ဖြစ်ရပ်အခြေအတွေအများပြားမှာတရုတ်နိုင်ငံသားတွေပါဝင်ပတ်သက်လာပါတယ်လို့ဝါရှင်တန်မြို့တော်ကနိုင်ငံသားဆက်ဆံရေးကောင်စီမှာတနင်္လာနေ့ကပဲမစ္စတာဝေါ်နာပြောသွားတာပါ။တရုတ်မိသားစုတွေအနေနဲ့သူတို့မိသားစုတွေကဒါမှမဟုတ်တမိဖြစ်သူဟာအမေရိကန်ကနေပြန်လာတဲ့အခါညာနာပစ္စည်းမူပိုင်ခွင့်ပါမလာဘူးဆိုရင်မိသားစုလုံးဒုက္ခရောက်မယ်လို့တရုတ်ထောက်လှမ်းရေးအဖွဲ့တွေကချိန်ချောက်ပြောဆိုတဲ့အကြောင်းမစ္စတာဝါနာကပြောပါတယ်။ America ma chong tan ni le chong da le ne patat bi aku lu saka myo ko FBI nyon cha ye mu Christopher Ree ga le pi ka de Abila ga pyo ka u ba de tiyuk thaw lan ye phwe ri ha America ma chong tan ni le tiyuk chong da ri ko tong cha bi tu de tana ne ni pinya phan ti mu ri ko kho yu ni le lu Christopher Ree ga pyo ka da ba American calling ne tak tu ri ma chong tan ni le naingan cha da tong mu dabou ni ba ha tiyuk chong da ri phit cha ba de
tiyuk naingan da mai si chan pi le ma tin ma ni naw mai nong wa in an pi ngi ye na khu lhauk ka khe da chao တေဆုံးသူအနည်းဆုံး12ယောက်ရှိပြီဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။တရားရသူတရားနှစ်ဆယ့်ငါးယောက်လောက်ရှိပြီးတော့အတော်များများအပြည့်အစုံကြီးမှာပြိမ့်နေစေဖြစ်ပါတယ်။ငြင်းငါစီချွန်ပြည်နယ်ချန်နင်းမြို့နာကိုဗဟုပြုပြီးတော့လှုပ်ခတ်ခဲ့ရတဲ့ဖြစ်ပါတယ်။နေရာဒေသတစ်ခုထဲမှာပဲပြင်းအား
50 ပြည့်နှစ်သမ္မတယူကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးလုပ်ငန်းကိုဒီကနေ့ညပဲဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာလုပ်မဲ့မဲဆွယ်ပွဲနဲ့စတင်တော့မှာဖြစ်ပါတယ်။ဒါပေမဲ့လည်းသူ့ကိုအခိုင်အမာထောက်ခံသူတွေကတော့သမ္မတထရမ့်မဲဆွယ်တရားဟောပွဲလုပ်မဲ့ အမွေးစင်တာခန့်မှာတယ်မှာနေရာတနေရာရဖို့အတွက်တန်းလှန်နေစောပိုင်းကလေးကတန်းစီပြီးတော့စောင့်ဆိုင်းနေကြပါတယ်။မဲဆွယ်ပွဲလုပ်မဲ့နေရာနဲ့ဒေဗလော့ဆာလောက်အကွာမှာသမ္မတထရမ့်ကိုထောက်ခံသူတွေကြီးဖြစ်မှာမဟုတ်ပါဘူး။ဖလော်ရီဒါပြည်နယ်ဒီမိုကရက်တစ်ပါတီဟစ်စပနစ်အစုရဲ့မိုင်ယာမီဌာနကနေမိုင်ယာမီဒိတ်ပွာတိုရီကန်ဒီမိုကရက်တစ်ကလပ်တို့ကသမ္မတထရမ့်ကိုမထောက်ခံဘူးဆိုတာပြသ ဒီကြောင်းသတင်းလွှာကိုသတင်းလွှာပြီးမှထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုကုကြကြောတိုင်းနဲ့မှအေးတန့်စင်တို့ကကြေညာပေးခဲ့တာပါရှင်VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာပါမီ.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနာစင်နေပါတယ်တောတာရှင်များရှင်ကျမတို့VOA မြန်မာပိုင်းအစီအစဉ်ကနေညနေ9:00ရနေ9:00ခွဲထိ အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါရမယ်။စီရေပတိပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာလုံခြုံရေးစိုးရိမ်မှုကြောင့်နောက်ထပ်အုပ်ချုပ်ရေးမှုဆက်တအုပ်နှုတ်ထွက်စာတင်လိုက်ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြပါပဲ။အုပ်ချုပ်ရေးမှုတွေနှုတ်ထွက်နေကြတဲ့အတွက်အခက်အခဲတွေကြုံနေရတယ်လို့လည်းဒေသခံတွေကပြောပါတယ်။မတိမင
ပြောပါတယ်ဒီနေ့ကတော့ဖြစ်တဲ့ကိုပြီးတဲ့ထောက်ပါတယ်အဲ့ဒါ
ဒီလိုအကြောင်းအရာတော့နှုတ်ခတ်ပါတယ်ဒီနေ့ကတော့ဖြစ်တဲ့ကိုပြီးတဲ့ထောက်ပါတယ်အဲ့ဒါတော့အတင်ရှင်းနေသေးဘူးနောက်ပြန်လာမှဒီပြရမှာပါဒီလိုအကြောင်းအရာတော့နှုတ်ခတ်ပါတယ်ဒီနေ့ကတော့ဖြစ်တဲ့ကိုပြီးတဲ့ထောက်ပါတယ်အဲ့ဒါတော့အတင်ရှင်းနေသေးဘူးနောက်ပြန်လာမှဒီပြရမှာပါဒီလိုအကြောင်းအရာတော့နှုတ်ခတ်ပါတယ်ဒီနေ့ကတော့ဖြစ်တဲ့ကိုပြီးတဲ့ထောက်ပါတယ်အဲ့
ဒီကတော့ဒီတိတိနဲ့ဆက်တဲ့ဆိုပြောခံနေကြပါတယ်ဒီကတော့ပြည်ရှိရှင်ရောအဆုံးအတိုင်းလေးရုပ်ဖို့အမှတ်တိုင်းလေးထောင်ပို့ဖို့အဲ့လိုပြန်ပါတယ်ဒီမှာဒီရန်ကြီးကဆက်နေဒီကိုခေါ်ပြီးတော့အဲ့လိုကြောက်ပြီးတော့ဘုရင်ကြီးကလူကောင်းပါပါပြီးခဲ့တဲ့ဆွန်လဆန်းမှာပဲကြောက်တော်မြို့နဲ့ရကြီးအုပ်ချုပ်ရေးမှုလေးစားချအုပ်နှုတ်ထွက်ခဲ့ပြီးအခုကဒုတိယကြိမ်နှုတ်ထွက်တာလည်းဖ Dilu Yachi Ocho Ye Muri, Nogogera, Josen in it, Lermari, Sajusi Chim with Toyu Yima Bawe, Akakari Joni Adelule, Jogro de Daka, Gujo Lamiga Piovare.
ကျောက်တော်ညနေမှာကြည့်ရအောင်ချင်းမှုတဲ့နှုတ်ထွက်တဲ့ကြည့်ရတယ်မှာဒီအုတ်ချိုးရဲမှုဖေးတစ်စိတ်တွေလက်မှတ်တွေမပါနေစကြွေရဲ့ရှင်းဝေကထုံးမပေးဘူးဆိုပြီးတော့စာချင်းမှာပါတယ်ကိုလက်တလို့တော့အုတ်ချိုးရဲမှုလက်စေနဲ့ခန္ဓာဦးနှုတ်ထွက်တာပေါ့နှုတ်ထွက်တော့တစ်စိတ်လုံးတွေပေါ့အထခဲတော့သူတို့ကတစ်စိတ်ရင်းလို့လည်းမရဘူးလေအဲ့ဒါနဲ့ဒီလေးတောက်သူတို့ကအခက်ခဲဖြစ်နေတာ
ဖွဲ့စည်းတွေကနေကွင်းစင်းရွေးချယ်ဆောင်ရွက်နေဆဲချင်းတွေကြောင့်နေရာလက်ဟာမှုနဲ့ကြုံနေရတာပါ ရခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲတွေပြင်းထန်လာနေတာနဲ့အမျှအေအေဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုပြီးမသိင်္ဂါမှုနဲ့ဖမ်းဆီးခံရမှုတွေများပြားလာနေလို့အုပ်ချုပ်ရေးမှုတွေနှုတ်ဆက်နေတာပါမေလ15ရက်နေ့ကကြောက်တော်မြို့နယ်ရွှေပြည်ကျေးရွာယာယီမှုဦးသိန်းစိုးအောင်မေလ15ရက်နေ့ကကြောက်တော်မြို့နယ်မင်းနားတောင်ကျေးရွာအုပ်ချုပ်ရေးမှုဦးအောင်သိန်း Pare.
ชิคกี้พายเนี่ยด้วยเมียนเมียนอยู่เนี่ยชิมีเนี่ยเปล่าว่าอยู่เนี่ยเป็นมามีมาเสียตั้งแต่ไอ้ยังไงแล้วนักการพอดูไต้ฝุ่นพี่ป้อนนี่แหละลูกไอ้เบียนจ้าเย่ตาวงคันคันดูข้ากับพี่ว่าเลยเมียนจ้าเป็นมาก็ดีเนี่ยชิมีได้จ้ะมันได้คนงานยืนนั่งมีมาดีเมียนจ้ามีเนี่ยชิมีจ้าเย่ดีชิมีแค่ตาวงคันบุ๋มมาได้ดูชิมีได้สิมันนี่ก็บีจ้าละเสียคนงานยืนมาเปล่าว่าอยู่เนี่ยอ่ะน้องเราเป็นเด็กที่มีจ้ากว่าไอ้ที่
ဒီဓမ္မသစ္စာပက္ခနေပြီးတော့အင်အား900လောက်စစ်ကြောင်းတုံးကြောင်းနဲ့နေပြီးတော့အပြင်းခံထိုးစစ်နေတာအဲ့ဒီတောင်တန်းအဲ့ဒီမှာမြန်သူအလောင်းလေးလောင်းကြံခဲ့တာပေါ့နောက်ပြီးတော့ဒီအဲ့မှာလည်းနေတယ်တင်းချီရမိတာလို့ရှိတယ်တမတော်သတင်းမှာပြန်ကြားရေးဖွဲ့အတွင်းမှဘုံမှုကျောက်စော်မင်းထွန်းကတော့ပလဝမြို့နယ်အတွင်းတိုက်ပွဲမှာနှစ်ဖက်တိုက်ခိုက်မှုရှိခဲ့တယ်လို့ပြည်ဦးအေးကပြောပါတယ်မနေ ဒီမှာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲကြောင်ရခိုင်ပြည်နယ်မှာ၁၆ဦးရေ၄၆၆၆တိုးပွားနေတယ်လို့ချင်းပြည်နယ်တွင်းမှာ၁၆၃၀၀နီးပါးရှိနေပါတယ်။
ဒါပြင်စီရေးပဋိပက္ခတွင်မှာအေအေဖွဲ့နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေဒေသခံ86ကိုဖမ်းဆီးရေးယူထားတယ်လို့လည်းရခိုင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။နိုင်ငံအိမ်မြန်မြန်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုလှိုက်ထုတ်ပြီးတာ16:29နှစ်ဆန်5ရောက်ကနေဆက်လက်ထုတ်လွှင့်နေပါတယ်။ ကမ္ဘာတဝန်းစီးပွားရေးအခြေအနေတွေမပြေမပြဖြစ်နေပေမဲ့မြန်မာနိုင်ငံကတော့ရှေ့လာမယ့်နှစ်တွေမှာအလားအလာတွေကောင်းနေတယ်လို့ကမ္ဘာပိုင်းရဲ့ခန့်မှန်းချက်တစ်ကဖော်ပြလိုက်ပါတယ်။ဒါပေမဲ့လည်းအခြေခံအဆောက်အုံလုပ်ငန်းတွေမှာတိုးတက်ဖို့ပြုပြင်ပြောင်းလဲရေးတွေဆက်လုပ်ဖို့လိုအပ်နေစေဖြစ်ကြောင်းလည်းလုပ်ငန်းရှင်တွေကသတိပေးနေပါတယ်။ကမ္ဘာဘဏ်ကဒီကနေ့တုံးသက်ချက်ထုတ်ပြန်
င်ငံရဲ့စီးပွားရေးကပြီးခဲ့တဲ့2018ခုနှစ်ထဲမှာမတည်ငြိမ်တဲ့အခြေအနေတွေကိုကြုံတွေ့ရပေမဲ့အခုနှစ်မှာတော့အချိန်ပြန်ရလာပြီလို့ကမ္ဘာဘဏ်ကပြောဆိုလိုက်တာပါ။ဒါပေမဲ့လည်းကမ္ဘာစီးပွားရေးမှာအားနည်းနေရာအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲလောင်းလာစီစီအတိုက်အကျနဲ့ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံပေါ်ကုန်သွယ်ရေးအထူးခွင့်ရေးရုပ်သိမ်းနိုင်တာတွေလို့ပြင်ပကရိုက်ခတ်မှုတွေကြုံရနိုင်တဲ့အနေအထားကိုလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံကရည်မှန်းထားတဲ့ရေရှည်ခန့်မြဲပြီးဟန်ချက်ညီရဲ့ဖွံ့ဖြိုးမှုတွေအကောင့်အထည်ဖော်နိုင်ဖို့အစိုးရရောပုဂ္ဂလိကပါပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကိုလည်းမြန်မာနိုင်ငံဆိုင်ရာကမ္ဘာ့ဘဏ်ဌာနကိုယ်စားလှယ် Gavor Sarsian ကပြောဆိုခဲ့ရပါကမ္ဘာ့ဘဏ်အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာပဲလုပ်ငန်းရှင်တွေနဲ့ကြွညင်သူတွေကလည်းမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်စင်ခေါ်မှုတွေကိုသတိပေးခဲ့ကြတာပါ Yuma Strategic Holdings အမှုဆောင်ရာရှိချုပ် Melvin Tan ကတော့ဖလေးစစ်တားလို့စီးပွားရေးလုပ်ငန်းတွေအတွက်အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အရေးကြီးရလို့ VOA ကိုအခုလိုပြောပါတယ
် So I think there are lots of investors who are looking to invest in Myanmar especially for the infrastructure so that is electricity that's
မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့လုပ်မဲ့လုပ်ငန်းရှင်တွေကအခြေခံအဆောက်အအုံတွေအထူးသဖြင့် AS နဲ့လမ်းတွေကောင်းကောင်းရဖို့မျှော်လင့်နေမှာစီမံကိန်းကြီးကြီးတွေဆိုရင်အစိုးရနဲ့ဆက်နွယ်နေတော့အစိုးရကမြင့်ချက်လိုတဲ့လုပ်ငန်းကြီးတွေအတွက်ပေါ့လုပ်ငန်းသေးတွေပြီးတော့လူတော်တော်များများကလျှက်စစ်အတွက်စိုးရင်ကြတယ်ဒါကလျှက်စစ်အတွက်ကုန်ကျစရိတ်ထက်လျှက်စစ်ပုံမှန်ရဖို့အတွက်ပါလာလိုက်ပြလိုက်ပြီးတော့စက်ရုံတွေကစက်တွေကိုနှိုးလိုက်ရက်လိုက်နဲ့ဈေးစက်တွေဝယ်ရတယ်ဒါတွေကကုန်ကျစရိတ်ကြီးတာပါ
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ2018-2019ဘဏ္ဍာနှစ်မှာ 6.5% ရာခိုင်နှုန်းရှိမယ်လို့လဲကမ္ဘာပံကခန့်မှန်းထားပါတယ်။အထူးသဖြင့်စောက်လို့ရေးအထည်ကျုံနဲ့ဝန်ဆောင်မှုလုပ်ငန်းတွေဒီနှစ်ထဲမှာပြန်အားကောင်းလာမယ်လို့လဲမျှော်လင့်ထားတာပါ။ဒီအခြေအနေတွေကိုထိန်းနိုင်မှုကတော့ပြုပြင်ပြောင်းလဲရေးတွေဆက်လုပ်သွားဖို့လိုအပ်တယ်လို့လဲရန်ကုန်မြို့ရှန်ဂရီလာဟိုတယ်မှာကျင်းပရဲ့ကမ္ဘာပံရဲ့အစဉ်ကာလထုတ်ပြန်တဲ့အခမ်းအနားမှာပါဝင်ဆွေးညွှတ်သူတဦးဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာသက်ခိုင်ကပြောပါတယ
်အခုကျတော့လေပြန်တက်တော့လေ 6.5 ပဲတက်တယ်ဆိုနည်းသေးတယ်ပေါ့အဲ့ကျတော့ဘာလဲဆိုသူ့ရဲ့ခေါင်းစဉ်က building reform momentum ဆိုကျွန်တော်တို့မှာတိုင်းပြည်မှာစီးပွားရေးရပေါ့စီးပွားရေးအဆောက်အဦအများပြုပြင်ကြောင်းလဲစရာတွေအများကြီးရှိသေးတယ်အဲ့ဒါကိုအချိန်အဟုန်ရအောင်လုပ်ရမယ်လို့ဟိုဒါ World Bank ကကျွန်တော်တို့သတိပေးလိုက်တာပေါ့နော
်စီးပွားရေးဖွံ့ဖြိုးမှုတွေကိုထိန်းထားနိုင်ဖို့ငြိမ်းချမ်းရေးနဲ့လုံခြုံရေးရအရေးပါရဲ့အခန်းကဏ္ဍမှာရှိနေရကိုလည်းကမ္ဘာပံရဲ့အစဉ်ကာလကထောက်ပြထားသလိုပညာရေးကျမကြီးနဲ့လျှက်စစ်တာဖူလုံကြီးလိုအပ်ချက်တွေကိုလည်းထောက်ပြထားပါတယ်။ဒီလိုအပ်ချက်တွေအတွက်ကမ္ဘာပံကနည်းပညာနဲ့ငွေကြေးအကူအညီတွေပေးရသွားမှာဖြစ်ကြောင်းကိုလည်းကတိပြုပြောဆိုခဲ့ပါရယ်ခင်ဗျာ
။ဘုရားရှင်ခင်ဗျာ။ဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖမ်းဆီးအရေးယူခံရတာတွေတိုးမြင့်လာတာနဲ့အတူပဲစစ်မှတ်ဖြစ်ပွားနေတဲ့တိုင်းဒေသတွေမှာဆိုရင်လေသဘုံနဲ့ဆက်သွယ်ရဲဆိုတဲ့တံလျာနဲ့ဒေသခံတွေဖမ်းဆီးစစ်ဆေးမှုခံရတာတွေပိုပြီးတိုးလာနေပါတယ်။နိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖမ်းဆီးခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလုံလောက်လောက်ရှိပါရဲ့လား။တံလျာနဲ့ဖမ်းဆီးခံရသူတွေရဲ့နှံ့နှံ့မှုတွေအတွက်ရောဘယ်လိုကူစားပေးနိုင်မလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလိုတဲ့ Russian တွေအနေနဲ့ကိုယ့်ရဲ့ telephone number တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်တို့ကြိုးစားပါရစေ
။ VOE American ဆိုင်ရဲ့ daily line အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00 daily line ဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ American သမ္မတဒိုနယ်ထရမ့်မှာဒုတိယသမ္မတတက်တန်အတွဲထပ်မံရွေးကောက်ခံမဲ့အကြောင်းရွေးကောက်ပွဲအတွင်းအကျိတ်နဲ့ရှင်ပြန်ရမယ့် Florida ပြည်နယ်မှာဒီကနေ့စတင်ကြေညာတော့မှာပါ။တိုင်းပြည်စီးပွားရေးအခြေအနေတိုးတက်ကောင်းမွန်နေတာကြောင့်သူ့ကိုမဲဆန္ဒရှင်တွေကထပ်ပြီးတော့ရွေးကောက်ကြလိမ့်မယ်လို့လည်းတမနာထရမ့်ကမျှော်လင့်နေပါတယ်။ဒါပေမဲ့လည်း2020ရွေးကောက်ပွဲအတွက်မဲဆွယ်စီယုံမှုတွေစတင်ကြတော့မယ့်အချိန်မှာပဲမဲဆန္ဒရှင်အများစုရဲ့ထောက်ခံမှုမရှိလာဘူးလို့လူလူစစ်တမ်းတွေမှာဖော်ပြနေတာကြောင့်တာဟာလက်ရှိတာဝန်ထမ်းဆောင်နေတဲ့တမနာသူဦးတော်အနိုင်ရှိနိုင်တဲ့အခြေအနေပါ။ဒီအကြောင်း VOA သတင်းထောက်ဂျင်းမလုံးသတင်းပေးပို့ထားတာကိုတော့ကိုစောဝင်းလိုင်ကတင်ပြထားပါတယ်ရှင်။
2016ရွေးကောက်ပွဲတုန်းကတမန်ထွန့်ပုတ်တီဂါဒီလေးအနိုင်ရလိုက်ပြီးလာမယ့်ရွေးကောက်ပွဲမှာအကျိတ်နဲ့ရှင်ပြန်ရခြင်းရှိနေတဲ့ပန်ဆယ်ဗေးနီးယားပြည်နယ်ကိုတမန်ရဲ့ Air Force 1လေယာဉ်ကြီးမကြာသေးခင်ကပဲဆက်ရောက်သွားခဲ့ပါတယ်။ရှင်းနေရွေးကောက်ပွဲအတွက်မဲဆက်ဆွေးနွေးမှုတွေအတွင်းတိုင်းပြည်စီးပွားတိုးတက်ကောင်းမွန်နေတာကသူ့အတွက်အသာစီးရစေမယ့်ကိစ္စလို့တမန်ထွန့်ကယူဆနေပါတယ
်။ Politics is a crazy world but when you have the best employment numbers in history
မင်းရေးဆိုတာထူးဆန်းပါတယ်။ဒါပေမဲ့တမိုင်းတစ်လျှောက်လှုပ်လှုပ်တဲ့လူကြီးအများဆုံးအလုတ်လက်မဲ့အရေးအတွက်အနည်းဆုံးပြီးတော့အကောင်းဆုံးစီးပွားရေးလို့ယူဆလို့ရနိုင်တဲ့အခြေအနေတွေရှိနေတာကြောင့်ဒီရွေးကောက်ပွဲကိုရှုံးစရာအကြောင်းမရှိနိုင်ပါဘူး
။သူပြန်ရွေးခံမယ့်အကြောင်းတရားဝင်မကြေညာခင်သူ့ရဲ့မဲဆက်စည်းရုံးအဖွဲ့ကထုတ်ပြန်တဲ့ရုပ်တံကြော်ညာမှာလည်းသူ့ရဲ့အောင်မြင်မှုတွေကိုထည့်သွင်းဖော်ပြထားပါတယ
်။ And we will make America great again.
သမန္တထွန်းဟာပြန်ရွေးခံမယ့်အကြောင်းသူ့ရဲ့တရားဝင်ကြေညာတဲ့အခမ်းအနားကိုတော့ဒီကနေ့ဒေသဆန်တော်ချင်းညနေပိုင်းမှာဖလော်ရီဒါပြည်နယ်မှာကျင်းပမှာဖြစ်ပြီးဒီမိုကရက်ဘက်ကဘသူပဲတက်လာလာရှင်ပြိုင်မှုအသင့်ပြင်နေပါတယ်။လက်ရှိမှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာဒီမိုကရက်ကိုယ်စားလှယ်လောင်းနေအကြမ်းမှာရှေ့ကဥဆောင်နေပြီးသမ္မတထရန့်ကိုပြင်းပြင်းထန်ထန်ဝေဖန်နေပါတယ
်။ He's a threat in my view. A threat to our core values.4 years of Donald Trump
သူဟာကျွန်တော်တို့ရဲ့စံတန်ဘိုးတွေကိုအဓိကချိန်ချောက်နေတဲ့ပုံကော။လေးနှစ်တာသူအုပ်ချုပ်ခဲ့တဲ့ကာလဟာအမေရိကန်တမိုင်းမှာပုံမှန်မဟုတ်တဲ့ကာလလို့သတ်မှတ်လို့ရပါတယ်။ဒါပေမဲ့၈နှစ်ဆိုရင်တော့ကျွန်တော်တို့ဘသူဆိုတာနဲ့ကဘာကကျွန်တော်တို့ကိုဘယ်လိုမြင်တယ်လဲဆိုတဲ့အခြေခံတွေကိုလုံးဝပြောင်းလဲသွားစေနိုင်ပါတယ
်။မကြသေးခင်ကပြည်နယ်တချို့နဲ့တနင်္ဂနွေလုံးအတိုင်းတာတို့မှာကောက်ယူခဲ့တဲ့စစ်တမ်းတွေအရဂျိုးဘိုက်ဒန်အပါအဝင်ဒီမိုကရက်ကိုယ်စားလှယ်လောင်းတချို့ကတမနာကိုအနိုင်ရမယ်လို့ဖော်ပြနေကြပါတယ်။ two coban sit down call you a pretty year, so yeah, a year by that dinner to choma, Joe Biden there, a dolly, no judge, and it is, so I go down, Tamara Tranga, Lamaka Mupini Raba. Kushima call you tare, Tamara Yoka Wesaya, sit down in her, Kaimamu Michila Bulu, ABC Yotan Drentanaga, Mad Doubt Cap Yobare.
As we saw in 2016's polls and this, the race can change suddenly. I think the president would be behooved.
Natalis is open to Yoka Buma, the Nordu Gaja, the Lucy Dandy, should be a down on a yard.
သူနောက်ကျကျန်နေရဲဆိုတဲ့အခြေအနေအမှန်ကိုသမရကလက်ခံတင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့စစ်တမ်းတွေကယူပြီးတောင်းသွားနိုင်တယ်။အဲ့ဒါတွေကလူလူရဲ့ဘောရအမှန်ကိုထင်ရခြင်းမရှိဘူးဆိုတာဒီမိုကရေစီဘက်ကလည်းသဘောပေါက်တယ်မှာ။တိုင်းပြည်စည်းဝါအခြေအနေကောင်းနေပေမဲ့လည်းတမိုင်းနဲ့ရှင်ကြည်ရင်သမရထရမ့်ကိုထောက်ခံတဲ့နှုန်းကအတော်လေးနည်းနေတာပါ။သူသမရတက်တန်းတစ်ဆောက်အဲ့
Nothing's changed.
လူလူစစ်တမ်းတွေကိုပဲကြည့်မယ်ဆိုရင်တော့ဘာမှမပြောင်းလဲဘူးလို့ပြောရမှာပါပဲ။ဒေါ်နယ်ထရမ့်ရဲ့သမ္မတတက်တန်းတစ်ချောင်းလုံးမှာထောက်ခံမှုနှုန်းက30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းဆွန်းဆွန်းလေးမှာတောက်လျှောက်ရှိနေခဲ့တာပါ
။စစ်တမ်းတွေကသူ့ကိုထောက်ခံသူတွေကသူ့လိုရတဲ့အပေါ်ထောက်ခံမြဲထောက်ခံနေကြဆဲဖြစ်ပေမဲ့2020မှာအနိုင်ရဖို့အတွက်ဆိုရင်တော့သမ္မတထရမ့်အနေနဲ့ဒီတဲ့ပို့ပြီးထောက်ခံမှုရအောင်လုပ်ရလိမ့်မယ်လို့ခန့်မှန်းပြောဆိုနေကြပါတယ်ခင
်။ကိုဇော်ဝင်လိုက်ပါရှင်။VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နိုင်မှာ Intel Set 17နဲ့ Mia Set 3တို့ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနာဆင်နိုင်ကြပါတယ်ရှင်။ခုတော့ကြာရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကုချိုချောသိန်းကပြောပြပေးပါအောင
်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ဟာနျူကလ িয়ার နဲ့ထုတ်လို့ရေးသူ့အစိုးရရဲ့အစီအစဉ်ကိုဆွန့်လွတ်ဖို့ရည်ရွယ်ချက်မရှိဘူးဆိုတာ VOA ကကြားတဲ့မြောက်ကိုရီးယားအစိုးရတရားဝင်ဆော်ဆရန်တခုမှတွေ့ရပါတယ်။ဒါဟာပြင်မြောက်ကိုရီးယားကနျူကလ িয়ার ကင်းရှင်းအောင်လုပ်မှတည်ကြတယ်လို့သမ္မတထရမ့်အစိုးရကပြောထားတာနဲ့ကွဲလွဲနေပုံရပါတယ်။ VOA ကကြားတဲ့ထောက်ထားဟာသမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်ဝန်တို့ရဲ့ဒုတိယကြိမ်ထိပ်သီးအစည်းအဝေးမတိုင်ခင်မြောက်ကိုရီးယားဆိုရတွင်တရားဝင်သဘောထားနဲ့ပတ်သက်လို့စစ်ဖက်ထိပ်တန်းတာဝန်ရှိသူတွေကိုညွှန်ကြားချက်ပေးတဲ့တင်ကြားရေးရမ်းညွှန်ချက်တစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့ဒီနေ့ဘက်မှာအူမန်ပင်လယ်ကွေ့ကနိုင်ငံသားကြီးနဲ့တင်မောနှစ်ဆင့်ကိုအီရန်ကတိုက်ခိုက်ခဲ့တယ်လို့ဆိုတဲ့သက်တည်တွေကိုဖြစ်တဲ့တပ်ပုံအစ်တွေကိုအမေရိကန်ဘက်ကစစ်ထဏာချုပ်ကထုတ်ပြန်လိုက်ပါတယ်။အီရန်တော်လှန်ရေးအင်ဆောင်တပ်ဖွဲ့ IRGC ကမပေါက်ကွဲသေးတဲ့မိုင်းတလုံးကိုဂျပန်ပိုင်ကိုကုကဂရိဂျက်စီနန်နဲ့တင်မောဘေးကနေခွာယူသွားတာကိုတပ်ပုံမှတွေ့ရတဲ့အကြောင်းအမေရိကန်ဘက်ကပြောပါတယ်။နောက်တပုံတပုံမှာတော့တင်းပေါ်မှာမိုင်းပုံးဘယ်နေရာမှာကတ်ထားတာလဲဆိုတော့ကိုတွေ့နိုင်တယ်လို့ပြောပါတယ်။တနင်္လာနေ့ကကိုင်ရိုမြို့တော်တရားခွင်ထဲမှာယူရီးယားလဲကြတဲ့ဆုံသွားတဲ့အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီကိုဒီကနေ့မြေမြုပ်တကြိုလိုက်ပါပြီ။မစ္စတာမော်စီဟာအီဂျစ်နိုင်ငံမှာဒီမိုကရေစီနှီးကြရွေးကောက်ပွဲနဲ့ပထမဆုံးရွေးကောက်ခံရတဲ့သမ္မတဖြစ်ပြီးနောက်ပိုင်းမှာစစ်တပ်ကအာဏာသိမ်းဖြုတ်ချလိုက်တာပါ။မြန်မာနိုင်ငံကနေရိုဟင်ဂျာမွတ်စလင်တွေထွက်ပြေးသွားတဲ့အချိန်တွေမရောက်ခင်နှစ်တော်ကြာကလေးကကုလသမဂ္ဂအဖွဲ့အစည်းအများပြားဟာအတူတူကညှိနှိုင်းလှုပ်ဆောင်မှုပြက်ကွက်ခဲ့ကြတာကြောင့်စနစ်နဲ့အဖွဲ့အစည်းတစ်ခုလုံးလိုက်မအောင်မြင်မဲဖြစ်သွားရတယ်လို့ကုလသမဂ္ဂနဲ့ပတ်သက်ပြီးတိကျလေးလည်းဆက်စစ်ထားတဲ့အစည်းအဝေးတစ်ခုမှာဖော်ပြထားပါတယ်။36မြန်မာပါတီအစည်းအဝေးကိုဂွာဒီမာလာနိုင်ငံသားရဲ့ဝန်ကြီးဟောင်းနဲ့ကုလသမဂ္ဂဆိုင်ရာဂွာဒီမာလာတန်မန်ကြီးဟောင်း George Wilson သားကလည်လာပြုစုတာပါခင်ဗျာ
။တရင်အချင်းချုပ်ကိုကိုကြကြောတိုင်းညညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အတိုင်းညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိ line to meter 25 kHz 15953ည line to meter 32 kHz 17883ည line to meter 58 kHz 9339နဲ့ line meter 190 kHz 15905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
်။ This program has come to you from the Voice of America, Washington. From Washington,